မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာတပ်မတော်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုသက်ဆိုင်ရာနိုင်ငံတွေကပြန်လည်တုံ့ပြန်ဆောင်ရွက်ဖို့ပြီးကြလွတ်လပ်တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွဲ့ဥက္ကဋ္ဌကတိုက်တွန်းလိုက်ပြီးဒီလိုမှမဟုတ်ရင်တစ်ချိန်မှာဥပဒေကြောင့်ဒီရေးကိစ္စဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ဩဂုတ်လ9ရက်နေ့ကထုတ်ပြန်တဲ့ SSN ရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီအခံစာနဲ့ပတ်သက်လို့ VOA က Skype ကတဆင့်တိုက်ရိုက်ဆက်သွယ်နေမြန်ကမ်းမှာသူကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေအကြောင်းဖော်ပြထားတဲ့အစီအခံစာမှာအဓိကပေးချင်တဲ့အချက်တွေကိုမိုက်အင်ချင်းနိုင်ကဆက်တင်နေမြန်တာမှာ Mr. Darussaman ကအခုလိုစပြီးဖြေကြားပါတယ်
။ The main message of the report is to establish indisputable linkage between the extra budgetary resources that the Tatar
government is going to put in place. This is the first time that we have to do this. 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 အချားဝင်ငွေတွေရနေတယ်ဆိုတော့ဘလို့မှငင်းလို့မရတဲ့ကွင်းဆက်ဖြစ်ပါတယ်ဒီရတဲ့ဝင်ငွေတွေကိုစစ်မဲ့ရရရတာမကဆိုးဝါးပြင်းထန်လာတဲ့လူခွင့်ချိုးပါမှုတွေဖြစ်စေတဲ့စစ်စင်ရေးတွေမှာဖြည်းဖြည်းရောင်းနဲ့အတုံးချနိုင်ခဲ့တာဖြစ်ပါတယ်ဒီလိုအပေါ်ဝင်ငွေဘတ်ဂျက်တွေဟာတက်မော်ရဲကိုပိုင်စီဝိုင်းလုပ်ငန်းတွေရှိကအကျိုးမြတ်တွေဖြစ်တယ်ဆိုတာကျွန်တော်တို့အထောက်ထားတွေနဲ့တွေ့ခဲ့ပြီးတော့တက်မော်ရဲလူခွင့်ချိုးပေါက်ကျွတ်လွန်မှုတွေကိုအထောက်အကူပြုနေတယ်ဆိုတာအထင်ရှားပြသနေတယ်ဆိုတာဒီအစီအစဉ်ထဲမှာအဓိကထုတ်ပေါ်လာပါတယ်
အဲ့တော့ဒီမြန်မာတက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ဆိုရင်လက်တွေ့မှာဖြစ်နိုင်မှာမဟုတ်
ဘူး Well that is why now we are calling for the business community to cut off relations with the Tatar
ဘယ်လိုလဲစီးပွားရေးတိုင်းဝန်ကိုကျွန်တော်တို့တောင်းဆိုနေတာကတက်မတော်နဲ့ဆက်ဆံရေးမှန်းလည်းကိုဖျက်ပစ်ဖို့ဖြစ်ပါတယ်စစ်တပ်နဲ့မပတ်သက်တဲ့စီးပွားရေးလုပ်ငန်းတိုင်းဝန်ကိုရွေးချယ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်စစ်တပ်ဟာရတားအုပ်ချုပ်မှုအောက်မှာရှိနေဖို့လိုအပ်နေတာပါအဲ့ဒီခါကျမှစစ်တပ်အနေနဲ့သူတို့တိုက်တာသူတို့လက်ခွင့်မရမှာဖြစ်တယ်လို့ပိတ်ဆို့တက်ခတ်တာမျိုးနဲ့လုပ်เสียရမလို့တော့ဘော့ဒါကြောင့်ပထမဆုံးလုပ်ရမှာကတပ်မတော်အနေနဲ့တစ်တန်ကကင်းလက်ခွင့်ရတဲ့ပုံစံမျိုးနဲ့ပြည်မှုနေတဲ့တပ်မတော်စီဝိုင်းလုပ်ငန်းအင်ပါယာအမည်စရင်အပြည့်စုံပြည့်စုံထားတဲ့စာမျက်နှာ130ရှိတဲ့အစီရင်ခံစာပါအချက်တွေကိုအတိမတ်ပြဖို့ဖြစ်ပါတယ်စစ်တပ်ကိုအရသာစိုးရရောစစ်တော်ကပါထိန်းချုပ်ထားနိုင်စရာကူမရှိပါဘူး
အခုမြန်မာစစ်တပ်ဟာအိန္ဒိယနဲ့စီရေးဆက်ဆံရေးမှာအခိုင်အမာရှိနေတာနောက်တရုတ်နဲ့ရုရှားကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာစီးပွားရေးမှာကြည့်နေဆိုရင်လည်းတရုတ်အပါဝင်ဒီအခြားအာရှနိုင်ငံတွေကမြန်မာနဲ့ပူးပေါင်းလှုပ်ဆောင်နေတာဒီမြန်မာနိုင်ငံကိုလာပြီးရင်းနှီးမြှုပ်နှံမှုတွေရှိနေတာဆိုတော့ဒီလိုတက်မတော်စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်ဖို့ဆိုတာထိရောက်မယ်လို့ထင်ပါလားရှင
် Well that is not for us to speculate our task was to lay out the facts and we have done so
ကျွန်တော်တို့ဆိုတာကကျွန်တော်တို့အလို့မဟုတ်ပါဘူးကျွန်တော်တို့လည်းကအချက်လက်တွေကိုဖော်ထုတ်တင်ပြဖို့ဖြစ်ပါတယ်ဒီအတွက်လည်းကျွန်တော်တို့လှုပ်ဆောင်ခဲ့ပြီးပါပြီဒါကတော့တက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့လူခွင့်ချိုးဖောက်မှုတွေဆက်ဆက်မှုရှိနေတယ်ဆိုတာပါဒီအစီအကစားထွက်ပေါ်လာတာကလည်းမြန်မာပြည်သူတွေလူငယ်တွေအနေနဲ့တန့်ရှင်းတဲ့တက်မတော်ဖြစ်ဖို့ဆိုတဲ့ပြင်းထန်တဲ့ဆန္ဒပေါ်မှာတုံ့ပြန်မှုဖြစ်ပါတယ်တိုက်ကြီးကာကွယ်ရေးအတွက်ကိုပဲအာရုံစိုက်နေတဲ့ professional တက်မတော်ဖြစ်စေချင်တာပါတခြားတိုင်းရင်းသားတွေနဲ့ပြည်ပခဖြစ်တာကိုလူလာတဲ့တက်မတော်မျိုးသူတို့မမြင်ချင်ကြပါဘူး။တိုင်းသားလူမျိုးစုအားလုံးပါဝင်တဲ့ညီညွတ်တဲ့တက်မတော်မျိုးပဲသူတို့ဖြစ်စီချင်ပါလေ။ဘူချုပ်တွေကိုအကာအကွယ်မပေးဘဲတိုင်းပြည်ကိုအကာအကွယ်ပေးတဲ့တက်မတော်ကိုပဲဖြစ်စီချင်ကြပါလေ။ဒါကြောင့်အစီအကံစာမှာပါတဲ့တက်မတော်နဲ့ဆက်ဆက်မှုရှိနေတဲ့စီးပွားရေးလုပ်ငန်းမှန်သမျှတခြားနိုင်ငံတွေအနေနဲ့စစ်ဆေးကြည့်ရှုပြီးတက်မတော်နဲ့ပတ်သက်နေတဲ့လုပ်ရမှန်သမျှကိုဖြေရှင်းဖို့လိုပါတယ်။အဲ့ဒီလိုမလုပ်ဘူးဆိုရင်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေဟာတက်မတော်ရဲ့လူသားစုပေါ်ရာဇဝတ်ကျွလွန်မှုတွေကိုအထောက်ပံ့ဖြစ်စေတယ်ဆိုတဲ့ချက်ကိုတတ်သိပြနိုင်မယ်ဆိုရင်သူတို့တွေလည်းနောက်ဆုံးမှာတရားဥပဒေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ
်။ဒါဆိုရင်အခုဒီကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအကြံပြုထားတဲ့ဒီမြန်မာစစ်တပ်ထိပ်တန်းခေါင်းဆောင်တွေကို ICC ခုံရုံးတင်ဖို့ကိစ္စဓမ္မမုံရဲ့အခြားနိုင်ငံတကာတရားရုံးတွေကနေပြီးတော့စစ်ဆေးအရေးယူဖို့ကိစ္စပေါ့နော်။အဲ့ဒီအခြေအနေရောအခုဘယ်လိုရှိပါလဲရှင်။
Well, yes, the fact-finding mission has worked for the last 2 years.
Fact-finding mission in a long period of time, we have started to look at it. So, a good teaching that we have now to put it in the current situation, we have to look at it. This is the point that we have to look at it. 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 This is the point that we have to look at it. We have to look at it. We have to look at it. ကျွန်တော်တို့အမည်ပင်နဲ့အတိအကျဖော်ထုတ်ထားတဲ့စုစုပေါင်းမြန်မာစစ်ဗိုလ်ချုပ်6ဦးကိုတရားစွဲဆိုဖို့လိုအပ်တဲ့အရာတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်။ဒီတော့ရဲစဲကြံကြွမှုတွေမှာအဓိကတာဝန်ရှိတဲ့စစ်ဗိုလ်ချုပ်တွေကိုတရားစွဲဖို့ဆောင်ရွက်မဲ့ ကုလသမဂ္ဂရန်တရားအဖွဲ့ကိုထောက်ခံပံ့ပိုးဖို့အပိုင်းကိုတော့နိုင်ငံတကာတာဝန်ကကုဖန်တာကိုဆုံးဖြတ်မှာဖြစ်ပါတယ
်အခုလိုဒီ FFM အဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မြန်မာတက်မတော်ဒါမှမဟုတ်လို့ရှိရင်မြန်မာအစိုးရဘက်ကရောဘယ်လိုတုံ့ပြန်ပါလဲရှင့်
We gave the a copy of the report to the Myanmar government through the mission in Geneva 2 weeks ago and we have not received any
ကျွန်တော်တို့ဂျနီဗာကုလသမဂ္ဂမှာရှိတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကတဆင့်မြန်မာအစိုးရစီကိုလွန်ခဲ့တဲ့နှစ်ပတ်ကတည်းကပေးပို့ခဲ့ပါတယ်အခုချိန်ထိတော့ဘာထုတ်ပြန်ချက်မှမရသေးပါဘူးအခုတော့အစီရင်ခံစာကိုဒီနေ့ကျွန်တော်တို့ထုတ်ပြန်လိုက်ပါပြီဒီတော့မြန်မာအစိုးရပဲဖြစ်ဖြစ်မြန်မာတက်မတော်ပဲဖြစ်ဖြစ်မှတ်ချက်ပေးတုံ့ပြန်မယ်ဆိုရင်ကျွန်တော်တို့ချိုးသွားတယ်အစင်ကစားမထုတ်ပြန်ရင်လွန်ခဲ့တဲ့ဆယ်လောက်ကတည်းကအစင်ကစားအပြည့်စုံကိုသူတို့ကိုပေးလာပြီးသူတို့ရဲ့တုံ့ပြန်ချက်တွေကိုအစင်ခံစားရဲ့နောက်ဆက်တွဲမှာဖော်ပြဖို့ပါဒါပေမဲ့သူတို့ဘက်ကဘာမှတုံ့ပြန်မှုမရှိခဲ့တဲ့အတွက်ကျွန်တော်တို့အခုလိုအစင်ခံစားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်တကယ်လို့သာဂျနီဗာမှာရှိတဲ့မြန်မာကိုယ်စားလှယ်ရုံးကအချိန်ကြီးတုံ့ပြန်မယ်ဆိုရင်ကျွန်တော်တို့အစင်ခံစားကဒါတွေကိုနောက်ဆက်တွဲအနေနဲ့ထည့်သွင်းဖော်ပြမှာဖြစ်ပါတယ
်ကုလအချက်လက်ရှာအဖွဲ့ရဲ့အပြစ်တအစင်ခံစားကိုတော့နောက်လ17မလမှာကုလလူခွင့်ရေးကောင်စီကိုတင်သွင်းမှလည်းဖြစ်ပါတယ်